ဗုဒ္ဓဦးနေ့ကကျင်းပတဲ့ကုလသမဂ္ဂလုံခြုံရေးကောင်စီမှာအရှိလေပိုင်းငြိမ်းချမ်းရေးအတွက်တရုတ်နိုင်ငံကအချက်၄ချက်တင်ပြခဲ့ပါတယ်။အခုစပွဲကအစ္စရေးနိုင်ငံနဲ့အတူပါလက်စတိုင်းနိုင်ငံရပ်တည်နိုင်ရေးအရေးတကြီးလိုအပ်နေကြောင်းပြသနေတယ်လို့တရုတ်နိုင်ငံချိုင်းဝင်ကြီးဝမ်ရီကလုံခြုံရေးကောင်စီကိုပြောပါတယ်။အစ္စရေးနဲ့ပါလက်စတိုင်းနှစ်ပြည်တော်မူဝါဒဖြစ်ရှင်းချက်ရဲ့နိုင်ငံရေးအလားအလာကိုခိုင်မာတဲ့တနိဋ္ဌာန်ပြန်လည်အသက်သွင်းဖို့လိုတယ်လို့ဆိုပါတယ်။ပါလက်စတိုင်းနိုင်ငံအဖြစ်မရှိဘဲဖြစ်နေတာကပါလက်စတိုင်းအစ္စရေးအရေးမှာထပ်ပြန်တလဲလဲပြိပခါတွေဖြစ်နေတာရဲ့အဓိကအချက်ဖြစ်ကြောင်းသူကပြောပါတယ်။အစ္စရေးဟာလွတ်လပ်တဲ့နိုင်ငံကိုထူထောင်နိုင်ခဲ့တာကြာပြီဖြစ်ပြီးဂျူးလူမျိုးတွေမိခင်တိုင်းပြည်မရှိတော့တဲ့အခြေအနေမဟုတ်တာကြာပြီလို့ဝန်ကြီးကပြောပါတယ်။တစ်ဖက်မှာတော့ပါလက်စတိုင်းပြည်သူတွေအတွက်ကနိုင်ငံအဖြစ်ရပ်တည်ခွင့်သူတို့ရဲ့တည်ရှိခွင့်နဲ့သူတို့ရဲ့နေရာကိုပြန်လာခွင့်အခွင့်အရေးတွေကိုလစ်လျူရှုခံနေရတာလည်းကြာပြီလို့ထောက်ပြခဲ့ပါတယ်။အမေရိကန်သမ္မတဂျိုးဘိုင်နန်နဲ့တခြားအမေရိကန်တာဝန်ရှိသူတွေကလည်းနှစ်ပြည်တော်ရပ်တည်တဲ့ဖြစ်ရှင်းချက်လှုပ်ဆောင်ဖို့ထောက်ခံပြောဆိုတာတွေရှိပါတယ်။အမေရိကန်ပြည်ထောင်စုကလည်းအစ္စရေးဟားမတ်ပြည်ပခန့်နဲ့ဂါဇာစစ်ပွဲအရေးဖြစ်ရှင်းနိုင်ဖို့သူ့ရဲ့ဂျိုးဘိုင်ချက်တွေကိုလူမျိုးရေးကောင်စီကိုတင်ပြခဲ့ပါတယ်ခင်ဗျာ။